ပြင်သစ်နိုင်ငံမှာကျင်းပနေတဲ့ဥရောပဗလာဘောလုံးဘောလုံးပွဲလေးမှာပြဿနာမဖြစ်အောင်နေကြဖို့အတွက်အင်္ဂလန်ဘောလုံးအသင်းမန်နေဂျာရိုက်ဟာချင်နဲ့အသင်းခေါင်းဆောင်ဝင်းရူနီတို့ကအင်္ဂလန်အသင်းပရိသတ်တွေကိုတင်းင်းလာနေတော့ကပန်ကြားခဲ့ပါတယ်။အင်္ဂလန်နဲ့ရုရှားအသင်းတို့ကိုအားပေးကြသူတွေကြားအချမ်းဖက်အပြုတ်မှုတွေကိုဆက်ပြီးတော့လုပ်နေမယ်ဆိုရင်အဲ့ဒီနှစ်သင်းလုံးကိုထုတ်ပြစ်မယ်လို့ဥရောပဘောလုံးအဖွဲ့ချုပ် UEFA ကတတိပေးထားချိန်မှာပဲအခုလိုသူတို့ကပန်ကြားခဲ့ကြတာပါ။အင်္ဂလန်နဲ့ရုရှားအသင်းတို့ကန်ကြတဲ့ပြီးခဲ့တဲ့စနေနေ့တုန်းကမာဆေးမြို့ကVelodrome ဘောလုံးကွင်းမှာအပြစ်မှရော့အထဲမှာပါနှစ်သင်းကိုအားပေးကြသူတွေကြားမှာကိုထီလက်ရောက်ခိုက်ရန်ဖြစ်ခဲ့ကြတာမှာ35ရောက်ထက်မနည်းဒဏ်ရာရခဲ့ပါတယ်။၃ရက်ဆက်တိုက်ဖြစ်ခဲ့တဲ့အကြမ်းဖက်မှုတွေအပေါ်ဘလို့မှလက်မခံနိုင်ဘူးလို့ပြင်သစ်ပြည်ထောင်စုဝန်ကြီးကပြောကြားပါတယ်။ဒီအကြမ်းဖက်ခိုက်ရန်ဖြစ်ပွားမှုတွေနဲ့ပတ်သက်လို့ UEFA ကဘလို့အရေးယူတန်းခတ်မလဲဆိုတာအင်္ဂါနေ့မှာပြောကြားမယ်လို့မျှော်လင့်ရပါတယ်။မာဆေးမြို့ကရန်ပွဲမှာရုရှားကစနစ်တကျတင်နှံပေးထားတဲ့လူရန်က150လောက်ပါဝင်ပတ်သက်နေတယ်လို့ပြင်သစ်အစိုးရရှင်းနေတွေကပြောပါတယ်ရှင်။